တလင်းလာနေ့ဘော့စတန်မာရသွန်ပြိုင်ပွဲဘုံကွယ်မှုနဲ့ဆက်ဆက်ပြီးတော့စုံစမ်းစစ်ဆေးမှုတွေမှာဖြစ်ထွန်းတိုးတက်မှုတွေရှိလာပြီလို့ FBI ဒီဘူအစိုးရထောက်လိုင်းဘီရိုကပြောပါတယ်။ဘုံကွယ်မှုနဲ့ဆက်နွယ်ပြီးတော့သင်္ကာမကင်းဖြစ်သူတူအုပ်ကိုဖမ်းထားတယ်ဆိုတဲ့သတင်းကတော့မဟုတ်ဘူးလို့ American လုံခြုံရေးအာဏာပိုင်တွေကညင်းဆိုပါတယ်။လုံခြုံရေးကင်မရာမှာလူတူအုပ်ဟာမဲရောင် 88 ကိုတယ်လာပြီးတော့ပောက်ကွဲမှုဖြစ်တဲ့နေရာတစ်ခုမှာချထားခဲ့ပုံရတယ်ဆိုပြီးတော့စုံစမ်းစစ်ဆေးမှုတွေကသတင်းဌာနတွေကိုပြောပါတယ်။အနီးအနားကုန်တိုင်းတစ်ခုကရတဲ့ဗီဒီယိုကင်မရာမှတ်တမ်းနဲ့ဘော့စတန်ရုပ်သံဌာနကရတဲ့ဗီဒီယိုတွေမှာဘုံကွဲမှုကြောင့်တင်ကမကင်းဖြစ်ရသူကိုခြေရာခံနိုင်လောက်တဲ့အရေးကြီးတဲ့ထောက်ထားတွေရခဲ့တယ်လို့ CNN သတင်းတရမှာဖော်ပြပါရယ်။ဘုံကွဲမှုနဲ့တင်ကမကင်းဖြစ်သူတူကိုဖမ်းထားပြီးဆိုတဲ့သတင်းကြောင့်မလို့တော့ဘော့စတန်ကပြည်တော်စုတရားရုံးကိုဇင်းတောက်တွေစိတ်ဝင်စားသူတွေကြီးရှုဖို့အတွက်ဗိုလ်တုံးတွေတုန်းကစုပြုံပြီးတော့ရောက်လာခဲ့ပါရယ်။ဒီနောက်ပြည်တော်စုလုံခြုံရေးအရာရှိတွေကတရားရုံးကနေပြီးတော့လူတွေထွက်ခွာဖို့အမိန့်ထုတ်ထားပါရယ်။ဘာကြောင့်လဲဆိုတာကိုလုံခြုံရေးအာဏာပိုင်တွေကမပြောပြမိလို့New York Times online သတင်းမှာတော့ဘုံကွဲနိုင်တယ်ဆိုပြီးတော့ချင်းချောက်မှုကြောင့်ဘော့စတန်ပြည်တော်စုတရားရုံးကနေပြီးတော့လူတွေကိုထွက်ခွာစေခဲ့တယ်လို့ဆိုရတယ်။ဒီဘော့စတန်မာရသွန်ပြိုင်ပွဲဘုံကွဲမှုနဲ့ပတ်သက်လို့တော့စုံစမ်းစစ်ဆေးသူတွေဟာဘုံကွဲတဲ့နေရာမှာရှိတဲ့အပိုင်းစားတွေအတော်များများကိုတော့စုဆောင်ပြီးတော့တုံးတက်နေပါတယ်။အနီးအနားအဆောင်တစ်ခုအမိုးပေါ်မှာဘုံထောင်ရံမှာတုံးတယ်လို့ယူဆရတဲ့ပေါင်းဦးရဲ့အဖုံးတစ်ခုကိုတွေ့ခဲ့ရပါတယ်။နောက်ဒီတခြားပေါင်းကတတုအပိုင်းစားတွေဝါယာကျိုးတွေဘက်ထရီနဲ့တခြားတန်တူတန်တာပစ္စည်းတွေကိုလည်းဘုံကွဲတဲ့နေရာတွေမှာတွေ့ခဲ့ကြရပါတယ်